ရန်ကုန်တိုင်းအတွင်းညီနက်တကောင်ကျော်အထိဖွင့်လှစ်တဲ့ကျော်ပြေးလုပ်ငန်းတွေကိုကန့်သတ်ဖို့ညွှန်ကြားထားချက်မရှိသေးဘူးဆိုတဲ့အကြောင်းရန်ကုန်တိုင်းအစိုးရအဖွဲ့ကပြောဆိုလိုက်ပါတယ်ရန်ကုန်အစိုးရအနေနဲ့အသေးစိတ်ညွှန်ကြားမှုတွေလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းပြောပါတယ်အကြောင်းဆုံးကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်
ရန်ကုန်မြို့မှာညနေချိန်အထိဖွင့်လှစ်လုပ်ကိုင်ကြတဲ့ night club တွေ၊ karaoke ၊ singing တေးဂီတတွေအရက်ဆိုင်တွေအပါအဝင်ဖျော်ဖြေရေးလုပ်ငန်းတွေကိုည7နာရီမှာပိတ်သိမ်းရမယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးနောက်တနေ့မှာပဲရန်ကုန်တိုင်းဒေသကြီးအစိုးရဘက်ကတရားဝင်အသေးစိတ်ညွှန်ကြားထားတာမရှိသေးဘူးလို့ပြောဆိုလိုက်တာဖြစ်ပါတယ်ရန်ကုန်တိုင်းဒေသကြီးနေဆက်ရေးရာနဲ့လုံခြုံရေးဝန်ကြီးဘိုးမှုကြီးတင်အောင်ထွန်းကအခုလိုပြောပါတယ်
။အရေးလိုက်တင်နေတဲ့ဖမ်းနေစီးရဆိုတာလည်းပဲကျွန်တော်ကြူချားနေရတယ်။ဒါနဲ့ပတ်သက်ပြီးမေးရတာမှာလည်းကျွန်တော်တို့စုအဖွဲ့ကဘာမှထုတ်ပြန်တာမရှိဘူး။ဒီအမိန့်တွေဒီတကယ်ထုတ်ပြန်မှာဆိုကျွန်တော်တို့စုအဖွဲ့နဲ့ထုတ်ပြန်တယ်။စုအဖွဲ့နဲ့ဝန်ကြီးချုပ်ကနေပြောမှကျွန်တော်ဒီမှာစီးပွေးလုပ်မယ်။လုပ်ပြီးတော့မှကဲဒီပြင်ရတော့ပါတယ်။အားလုံးတို့ဒီလိုလုပ်မယ်။စမယ်ဒီလိုလေးကျွန်တော်စီးပွေးဆုံးဖြတ်ပြီးမှတာဒီမိန့်တွေထုတ်တာဖြစ်ပါတယ်။ကျွန်တော်အမိန့်ဒီ
တရားဥပဒေကိုကျင့်သုံးဆောင်ရွက်တာမှာမညီမျှမှုတွေမရှိစေရအောင်အတွက်တပ်ဆိုင်ရာအုပ်ချုပ်ရေးဌာနတွေအနေနဲ့တိုင်းဒေသကြီးအစိုးရကတရားဝင်အသေးစိတ်ညွှန်ကြားချက်အတိုင်းသာလှုပ်ဆောင်ကြဖို့ကိုလည်းရန်ကုန်တိုင်းနယ်လုံဝန်ကြီးကအစိုးရအဖွဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကလည်းအသေးစိတ်ညွှန်ကြားချက်တွေထုတ်မယ်လို့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်။ပြည
်သူကနားလည်မှုရှိပြီးဥပောင်းပါဝင်သာချင်းဖြစ်ကျွန်တော်တို့နိုင်ငံရဲ့အပြောင်းလဲကိုကျွန်တော်တို့တည်ဆောင်သွားနိုင်မှာဖြစ်ပါတယ်။ဒီနေရာမှာဒီတည်ဆောင်တဲ့နေရာမှာဥပဒေစီရင်စည်းကမ်းတွေအမိန့်ညွှန်ကြားချက်တွေရှိနိုင်ပါတယ်။ဒီအမိန့်ညွှန်ကြားချက်တွေကိုစောင်ရွက်အကောင့်ထဲပေါ်တဲ့နေရာမှာလည်းကျွန်တော်တခုပြောလိုပါတယ်။ဥပမာကျွန်တော်တို့ကကျွန်တော်တို့မြို့နယ်အတွင်းမှာရှိနေတဲ့အနေခန်းတွေကာလာဝတီဒီဥစ္စာတွေအရေးယူဆောင်ရွက်မယ်ဆိုရင်ပထမကျွန်တော်တို့လူတွေကိုဖမ်းချင်တာပေါ့ဗျာ။ကျွန်တော်တို့ကအကြောက်တရားအောက်ထဲကိုစူးစမ်းနေတာပေါ့ဒီလုပ်ငန်းတွေကိုလုပ်တဲ့တွေကဒါရီယာငါတို့မလုပ်သင့်တော့ဘူးလို့သူတို့ကကျွန်တော်တို့ကစပြီးအတိပေးမှာဖြစ်ပါတယ်အတိပေးလို့မှမလိုက်တာဘူးဆိုရင်ကျွန်တော်တို့ကအရေးအကြောင်းပြောင်းမှာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့အစိုးရအဖွဲ့ရုံးကနေတိတိကျကျကျွန်တော်တို့ပုံစံချပေးမှာဖြစ်ပါတယ်ဘာကြောင့်လဲဆိုကျွန်တော်တို့ကကျွန်တော်တို့ချောက်မယ်ဟောက်မယ်ပြီးရင်ပတ်စံယူမယ်ဆိုတဲ့စနစ်ကိုကျွန်တော်တို့ကကျင့်သုံးဖို့အမိန့်ဥပဒေကိုထုတ်တာမဟုတ်ပါဘူးဒီအမိန့်ဥပဒေတွေဟာပြည်သူလူထုကကိုယ့်အသည့်တရားနဲ့ဆိုင်တာဖို့ဖြစ်ပါတယ်ဥပဒေလေးဆိုတာပြည်သူကကိုယ့်အသည့်နဲ့ကိုယ်ဆိုင်တာဖို့ကျွန်တော်တို့ဒီအခြေအနေကိုစောင့်ရက်ကောင်းမှာဖြစ်ပါတယ်
ရန်ကုန်မြို့မှာညပိုင်းဖွင့်လှစ်တဲ့ဖျော်ဖြေရေးလုပ်ငန်းတွေကိုပိတ်သိမ်းမယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးနောက်မှာတော့ဒီလုပ်ငန်းတွေမှာအလုပ်လုပ်ကိုင်နေကြသူတွေလုပ်ငန်းပိုင်ရှင်တွေနဲ့လူလူကြားမှာကြဲကြဲပြက်ပြက်ဝေဖန်တာတွေထွက်ပေါ်လာခဲ့ပြီးနောက်တနေ့ကြာသပတေးနေ့မှာပဲရန်ကုန်တိုင်းဒေသကြီးအစိုးရကသတင်းစာရှင်းလင်းပွဲလုပ်ခဲ့တာဖြစ်ပါတယ်။အခုညနေတကောင်ဖွင့်လှစ်လှုပ်ဆောင်နေတဲ့တချို့ဖျော်ဖြေရေးလုပ်ငန်းတွေစားတောက်ဆိုင်တွေဟာည7နာရီမှာပိတ်သိမ်းရမယ်ဆိုတဲ့စီကံချက်အရင်ကတည်းကရှိနေပြီးတချို့ကတော့ဒီစည်းကမ်းဥပဒေကန့်သက်ချက်ကိုကျော်လွန်လှုပ်ဆောင်နေကြတာဖြစ်ပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတော့အပြောင်းလဲတွေဖော်ဆောင်ဖို့တရားဥပဒေစိုးမိုးရေးအရေးကြီးတယ်လို့လည်းသတင်းစာရှင်းလင်းပွဲမှာထပ်လောင်းပြောဆိုသွားပါရရှင်။